ပြပပြီးသွားတဲ့နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲရလာတဲ့အညီအစိုးရတာဝန်အပြောင်းလဲပြုလုပ်ရေးကိစ္စအဆင်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်နေတာကိုတွေ့မြင်ရပါတယ်။အခုဆိုရင်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးအတွက်အစိုးရနဲ့ရွေးကောက်ပွဲအနံ့ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီတွေဖွဲ့ပြီးဆောင်ရွက်နေကြပြီလည်းဖြစ်ပါတယ်။အလားတူပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကလည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းဟာNLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကိုနေပြည်တော်လွှတ်တော်ရုံးအဆောက်အအုံမှာတွားရောက်တွေ့ဆုံပြီးသူလုပ်ကင်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းဆောင်တာကိစ္စတွေပြောဆိုရှင်းလင်းခဲ့တယ်လို့သိရပါတယ်။တစ်ဆက်တည်းဒါနောက်ပိုင်းအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေဒေါ်ဆန်းစုကြည်စီလွှဲပြောင်းပေးမဲ့သဘောလည်းဖြစ်တာတွေ့မြင်ရပါတယ်။နောက် NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဦးဆောင်ပြီးအကောင့်ထဲပေါ်ရင်ငြိမ်းချမ်းရေးမြန်မြန်ရနိုင်မလားဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။
သမ္မတဦးတိန်စိန်အစိုးရအဖွဲ့ဟာသူတို့စတင်တာဝန်ယူစဉ်ကစပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းတွေကိုစအကောင့်ထည့်ဖို့ခဲ့ပါတယ်။ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းများစွာနဲ့တီထောင်စုအဆင့်တိုက်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်တွေတီထားစီချုပ်ဆိုနိုင်အောင်ကြိုးစားခဲ့ပါတယ်။တပြိုင်နက်တည်းမှာပဲလက်နက်ကိုင်တိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့ NCA လို့ခေါ်တဲ့တတိုင်းဒီလုံးဆိုင်ရာအဖြစ်ရဲ့စာချုပ်တစ်ခုရအောင်လဲအချိန်ချင်းညှိနှိုင်းခဲ့ကြပါတယ်။နဂိုတုံးကတော့ MCA စာချုပ်အတွက်မူချန်းဟာလက်နက်ကင်တိုင်းရင်းသားတွေဘက်မှာပါနှစ်ဖက်စလုံးမှာရှိခဲ့ကြတာပါ။နောက်ပိုင်းလက်နက်ကင်တိုင်းရင်းသားတွေဘက်ကတင်ပြတဲ့မူချန်းကိုခြေခံပြီး MCA စာချုပ်ကြီးရအောင်အစစ်စစ်ညှိနှိုင်းရေးဆွဲခဲ့ကြတာဖြစ်ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်း MCA စာချုပ်ကိုရှော့ရှော့ရှူရှူနဲ့ရေးဆွဲနိုင်ခဲ့တာတော့မဟုတ်ပါဘူး။တစ်ဖက်နဲ့တစ်ဖက်တိုက်ပွဲတွေဖြစ်ပွားလို့ဆွေးနွေးပွဲတွေအကြင်ကြင်ရနာရတဲ့ကာလမျိုးလည်းရှိခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုနှစ်ဆန်းပိုင်းမှာတော့အစိုးရဘက်ကရောလက်နက်ကိုင်တိုင်းရင်းသားအဖွဲ့ပေါင်းစုံကပါသဘောတူညီတဲ့ MCA စာချုပ်တစ်ခုကိုရခဲ့ကြပါတယ်။ဒီလိုသမိုင်းဝင်စာချုပ်တစ်ခုရလာအောင်ဆောင်ရွက်ပေးခဲ့ကြတဲ့အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေရဲ့ငြိမ်းချမ်းရေးလိုလားမှုကိုအတိအမှတ်ပြုကြရမှာပါ
။ဒါပေမဲ့လည်းကံမကောင်းအကြောင်းမလှစွာပဲနှစ်ဖက်သဘောတူတဲ့ MCA စာချုပ်ရပြီကမှပြဿနာတွေကစပါတယ်။အဲ့ဒါကတော့အစိုးရနဲ့တပ်မတော်ဘက်ကနေအပြည့်အစာချုပ်ချုပ်ဆိုရမှာလက်နက်ကင်တိုင်းသားအဖွဲ့တချို့ကိုပါဝင်လက်မှတ်ရေးထိုးစေလိုခြင်းမရှိတာပါအထူးသဖြင့်တပ်မတော်ကိုအထိနာအောင်တိုက်ခိုက်ခဲ့ပြီးအရှက်ရစေခဲ့တဲ့ကိုကန့်တပ်ဖွဲ့ကိုပါဒါအပြင်တောင်းပလောင်နဲ့အေးအေးရခိုင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်ဒီလိုနည်းနဲ့အစိုးရဟာ NCA စာချုပ်ကိုလက်နက်ကင်တိုင်းသားအဖွဲ့၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးရတဲ့အနေအထားရောက်သွားပါတယ်အခုနောက်ပိုင်းအဲ့ဒီလက်နက်ကင်၈ဖွဲ့နဲ့ပဲ NCA စာချုပ်ပါအချက်လက်တွေကိုဆက်ပြီးအကောင့်ထဲပေါ်နေသလိုအခြားကချင်နဲ့ရှမ်းတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေပြန်ဖြစ်ပွားနေပြီးဒုက္ခတွေပြဿနာတွေပါပေါ်ပေါက်နေတာဖြစ်ပါတယ်။ဒီလိုချင်းနေအောက်မှာရွေးကောက်ပွဲကျင်းပပြီးသွားလို့ NLD ဟာအနိုင်ရပါတီဖြစ်လာပြီးဒေါ်ဆန်းစုကြည်ဟာနောက်ပိုင်းငြိမ်းချမ်းရေးကိစ္စကိုဦးစီးဆောင်ရွက်သွားမယ်သူအဖြစ်ပေါ်ပေါက်လာတာဖြစ်ပါတယ်
။တချိန်တည်းမှာပဲ NCA စာချုပ်မှာလက်မှတ်ထိုးမထားတဲ့ KIO ဦးဆောင်တဲ့တော်ရင်းလက်နက်ကိုင်အဖွဲ့တွေကလည်းအစည်းအဝေးတည့်ရက်ကျင်းပပြီးနောက်ပိုင်းအစိုးရဖြစ်လာမယ့် NLD အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးနိုင်ဖို့ကော်မတီတည့်ရက်တောင်ဖွဲ့စည်းလိုက်ပါပြီ။ဒါပေမဲ့တကယ်လက်တွေ့ပြည်တွင်းစစ်တပ်တနာမှာညှိနှိုင်းကြဖို့လိုတာဟာပဋိပက္ခဖြစ်ပွားနေတဲ့နှစ်ဖက်အင်အားစုတွေသာဖြစ်ပါတယ်။အထူးသဖြင့်လက်နက်ကင်တိုက်ခိုက်ခဲ့ကြတဲ့တိုက်ခိုက်နေကြတဲ့တပ်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေပဲဖြစ်ပါတယ်။ဒီနေရာမှာမေးစရာမေးခွန်းပေါ်လာတာက NLD အစိုးရအဖွဲ့ပေါ်ပေါက်လာရင်ဒေါ်ဆန်းစုကြည်နဲ့ညှိရင်တပ်တနာတွေမပြေလည်နိုင်ဘူးလားဆိုတဲ့ကိစ္စပါ။တိတ်မလွယ်ဘူးလို့ပဲပြောရမှာပါ။အကြောင်းကတော့ဒီကနေ့အထိဖြစ်ပွားခဲ့တဲ့ပဋိပက္ခဟာတက်မတော်နဲ့တိုင်းသားလက်နက်ကိုင်တွေပဲဖြစ်ပြီး NLD လိုပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရနဲ့ဖြစ်ပွားတာမဟုတ်လို့ပါပဲ။ဒါအပြင်ဖွဲ့စည်းပုံခြေခံဥပဒေအရလည်းဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအဖွဲ့ဟာတက်မတော်အပေါ်မှာဩဇာညောင်းတဲ့အစိုးရအဖွဲ့မျိုးဖြစ်မှာမဟုတ်သလိုတက်မတော်ကိုယ်တိုင်ကလည်းအခြားဒီမိုကရေစီနိုင်ငံတွေမှာလိုအစိုးရအဖွဲ့ကိုနာခံတဲ့အဖွဲ့စည်းတရက်မဟုတ်ပဲကိုယ်ပါသာကိုတီချာရက်တည်နေတဲ့အဖွဲ့အစည်းဖြစ်နေလို့ပါပဲ
။ဒါကြောင့်နောက်ပိုင်း NLD အစိုးရအဖွဲ့တက်လာပြီးငြိမ်းချမ်းရေးကိစ္စကိုဒေါ်ဆန်းစုကြည်ကဥဆောင်ရတဲ့အချိန်လက်ရှိဝန်ကြီးဦးအောင်မင်းနဲ့ MPC ကလုတ်ကင်တဲ့နေရာမျိုးမှာပဲဝင်ရောက်လုတ်ကင်ရပါလိမ့်မယ်။အဲ့ဒါကတော့တပ်မတော်နဲ့လက်နက်ကင်တိုင်းသားတွေကြားမှာဝင်ရောက်စစ်ဆန်ညှိနှိုင်းဖျက်ဖြေပေးရတဲ့အလုပ်ဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အဖြေရှာမှာအတူတကွပါဝင်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိတပ်မတော်နဲ့တိုင်းသားလက်နက်ကင်ပဋိပက္ခဆိုတာသူချီပဲမဟုတ်ကျန်သမိုင်းဆိုင်ရာနိုင်ငံရေးဆိုင်ရာအကျိုးစီးပွားဆိုင်ရာပြဿနာအားလုံးနဲ့လည်းဆက်ဆက်ပတ်သက်နေတာမို့ဒေါ်ဆန်းစုကြည်ဦးဆောင်ဖြည့်ရှင်းတဲ့အချိန်လွယ်လွယ်ကူကူပြေလည်သွားမှာမဟုတ်ပဲ အခက်အခဲပြဿနာတွေအများကြီးရင်ဆိုင်ရဖို့ရှိနေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။